ဒါဘရောင်းတောင်ကျင်းနီစီမံကိန်းကလက်ရှိဖြစ်ပွားနေတဲ့ဖြစ်စဉ်တွေကိုတဘောပတ်ဝန်းကျင်ပညာရှင်ဦးဝင်းမျိုးသူအနေနဲ့ဘယ်လိုများသုံးသပ်ပြောလို့ပါလဲဗျ
။ဒါကတော့ဒေသခံပြည်သူတွေညှော်လင့်ထားတာနဲ့ထွက်လာတဲ့အဖြေပေါ်မှာကွာချက်ရှိနေတဲ့အခါကျတော့စိတ်ခံစားမှုပြင်းထန်တဲ့အခါလည်းကျတော့ဒီလိုမျိုးပြဿနာတော့လိုရပြောမလားဟောပို့ပြီးတော့ကြီးထွားလာတဲ့ issue တစ်ခုတော့ကျွန်တော်မြင်ပါတယ်ဗျ။
ဒီလိုချင်းဒီစီမံကိန်းကိုဒီဒေသမှာဆက်လုပ်တင်သလားမလုပ်တင်ဘူးလားဆိုတာလည်းပြောပါအောင်ဗျ
။အကျိုးအပြစ်ကိုရှင်းကြည့်ရမှာပေါ့နော်။အကျိုးတဲ့အပြစ်ကများနေရင်စီမံကိန်းမလုပ်တင်ဘူးပေါ့ဗျာ။အကျိုးနဲ့အပြစ်ကိုရှင်းဖို့အတွက်ကျွန်တော်တို့ညှော်လင့်တာဒီစုံစမ်းရေးကော်မရှင်ကထွက်လာတဲ့အဖြေပေါ့ဗျာ။လေ့လာချက်နဲ့သုံးသပ်ချက်တွေကအကျိုးအပြစ်ကိုရှင်းနိုင်မယ်လို့ကျွန်တော်တို့ညှော်လင့်တယ်ပေါ့နော်။အဲ့တော့ထဲမှာအားနည်းချက်အပြစ်တွေပြောထားပြီးမယ်။ဆောက်လို့အကျိုးကိုပြောတဲ့အခါမှာလည်းနည်းနည်းအားနည်းနေလားလို့ကျွန်တော်ထင်တယ်။အဲ့တော့ကျွန်တော်တို့သိကျင်တဲ့အမေးကိုပြေဝမဖြစ်လို့မျိုးတော့ခံစားရတော့ခင်ဗျားမိတဲ့မိကုံးတော့ကျွန်တော်မဖြေနိုင်ဘူးဖြစ်
။ဒီစီမံကိန်းကိုဒီဒေသမှာဆက်ပြီးလှုပ်ဆောင်သွားမယ်ဆိုရင်နောက်ဆက်တွဲဘလို့အကျိုးဆက်တွေဖြစ်လာနိုင်မလဲခင်ဗျ။အ
ဲ့တော့ဆောက်လို့ကျွန်တော်တို့ခုဒီစီမံကိန်းစီရင်ခံစားထဲမှာတော့ဒီအားနည်းချက်လေးတွေကိုပြင်ပြီးတော့အကောင့်တွေပေါ်သွားပေါ့လေ။ပေါ်သွားရင်တော့ဒေသခံတွေထိခိုက်ခံစားရတာနည်းသွားမယ်။စီမံကိန်းကောင်တဲ့ဆက်ဖို့ရတဲ့အတွက်လည်းအိန္ဒိယနိုင်ငံနေနဲ့ဆက်ဆံရေးကောင်းမယ်နိုင်ငံတကာမှာလည်းထင်ပြန်မယ်တိုင်းပြည်မှာလည်းထိုင်းလျော်ဝင်ကိုလေးရမယ်ဆိုတော့သားရွှေဦးထန်းတဲ့သဘောတော့ဆောင်နေတာပေါ့ဒါပေမဲ့ကျွန်တော်ကိုယ်တိုင်လည်းအလိုပဲအရင်တော့ထင်ခဲ့တယ်ဆိုတော့လေစီပွားရေးကျိုးမြအရန်များတယ်ပေါ့ဗျာအဲ့တော့ဒီဘက်ကလူမှုရေးဆောင်ရှောမှုနဲ့ဘဝရင်ဆောင်ရှောမှုတွေကအခုသာခံတာပါလေပေါ့ဗျာဖြစ်လာတော့မှအဲ့လိုကျွန်တော်ထင်တော့ကျွန်တော်လည်းသိကျင်တာပေါ့တော်တော်လည်းကျွန်တော်တို့ကသတင်းချက်လက်ကိုရယူနိုင်တဲ့လူပုဂ္ဂိုလ်တွေမှမဟုတ်တာအဲ့တော့မျှော်လင့်တယ်ပေါ့နော်တိုးစုံလည်းဒီကြားထဲမှာထွက်လာတာကစီပွားရေးအကျိုးမြတ်မရှိဘူးဆိုပြီးတော့လေပညာရှင်တရားဝင်ကြီးကကျွန်တော်ဖတ်ရတော့ကျွန်တော်အတွေ့နဲ့ပြောင်းသွားတယ်အကျိုးမြတ်မရှိပဲဒီဘက်ကရှုံးနေတာများရင်တော့လေမလုံတင်ဘူးပေါ့
ဒါဘရောင်းတောင်ကျင်းဒီစီမံကိန်းပတ်ဝန်းကျင်မှာရှိတဲ့ဒေသခံတွေအတွက်ကိုရောဘယ်လိုလှုပ်ဆောင်ပေးသင့်ပါလဲခင်ဗျအ
ားနည်းချက်တွေရှိတယ်လို့ယူဆတယ်ပြန်ပြင်သင့်တယ်လို့ဘယ်လိုယူဆရင်တော့လောလောဆယ်စီမံကိန်းကိုခဏဆိုင်းငံ့ထားတင်တယ်လို့သက်ဆိုင်ရာကော်မရှင်မှာလုပ်ပိုင်ခွင့်ရှိတယ်ရင်လည်းကော်မရှင်ကအကြံပေးစီခြင်းပါလေဒါမှမဟုတ်ကော်မရှင်ရဲ့ဆုံးဖြတ်ချက်တွေကိုလိုက်လံကောင်တယ်ဖော်မယ်ဆိုတဲ့အဖွဲ့အားတတ်နိုင်ရင်လေဒါလေးကိုပြောပြီးရင်တော့ဒီကြားထဲမှာကျွန်တော်တို့ကနည်းနည်းလေးခဏဆိုင်းငံ့ထားရင်ဒေသခံတွေရောတက်ရှိဝင်ပို့ရမလားပေါ့နော်ပြီးတော့မှတခြားလေးလာပြီးတဲ့အခါတီတော့မှဂဂနနတီတော့မှလုပ်မယ်ဆိုရင်အားလုံးတွေပို့ကောင်းမယ်လို့ချင်းတယ်အဲ့လိုမလုပ်ဘဲနဲ့ဒီတိုင်းပဲဆက်လုပ်နေမယ်ဆိုရင်တော့ဒေသခံတွေကခံစားရတာများတော့ emotion နဲ့တိတ်ဖြစ်တော့သူတို့ပဲပို့ပြီးတော့ဒုက္ခကိုရောက်မယ်လို့ကျွန်တော်ချင်းတယ်အရင်တော့ကတော့ဒီဒေသခံတွေရာဆန္ဒပြမှုကိုဖော်ထုတ်တဲ့နေရာမှာဆောင်းပြောလို့အုပ်ချုပ်ရေးအဖွဲ့တစ်ဖွဲ့ရပဲဒီကအကန့်တွေတဲ့သဘောပေါ့နော်အခုကျတော့ဥပဒေပြုရေးလုပ်တဲ့လူတွေကပါဥပဒေဘောင်တွေကမလုပ်ရင်ဥပဒေတိုင်းဆောင်ရွက်ရန်ရှိသည်ဆိုတော့သူတို့ပုံနာပါပေါ့ဗျာသူတို့ပို့ပြီးကာကွယ်မဲ့မှာပေါ့အဲ့တော့သူတို့လိုချင်တာတော့ရမှာ